အမေရိကန်သမ္မတထွန်းနဲ့ထရန့်ကိုတရားစွဲဆိုနိုင်ရေးပြောလာတဲ့ပထမဦးဆုံးသော Republican အမတ်ဖြစ်တဲ့မီရှိဂန်လွှတ်တော်အမတ် Justin Amash ဟာဘာမှအရေးမပါဘူးလို့သမ္မတထရန့်ကတနင်္လာနေ့မှာပုတ်ခတ်ပြောဆိုလိုက်ပါတယ်။အမေရိကန်ခေါင်းဆောင်ကသူဟာသက်တမ်း၅ကြိမ်ရွေးကောက်ခံရသူအောက်လွှတ်တော်အမတ်ကိုဘယ်တော့မှထောက်ခံသူမဟုတ်ကြောင်းနဲ့ပြောပါတယ်။အောက်လွှတ်တော်အမတ် Amash ကအငင်းခုန်ကြီးဂျာကနေသူနာမည်ရဖို့အတွက်ကြီးမားတဲ့ Republican အတွေးခေါ်တွေမူဝါဒတွေနဲ့သူ့ပေါ်ဆန့်ကျင်တာလို့လဲသမ္မတကဆွဆွဲတာပါအမက်ဆာအတိုက်ခံတွေစိတ်ကြိုက်လုပ်နေတဲ့အဆုံးသမားတယောက်လို့လဲသမ္မတထရန့်ကပြောပါတယ်ဒါပေမဲ့လည်းဒီဒီမိုကရက်အောက်လွှတ်တော်အမတ်တချို့ကတော့သမ္မတထရန့်ကိုတရားစွဲဆိုနိုင်ရေးပြောဆိုနေပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့တရားစွဲဆိုရေးကြားနာမှုတွေစဖို့အတိပြုချက်မပေးသေးပါဘူးသမ္မတထရန့်ရဲ့စီးပွားရေးနဲ့ပတ်သက်တဲ့ဆက်နွယ်မှုတွေအခွန်ကိစ္စနောက်အင်ဂျီတော်မှာနှစ်နှစ်ကြာသမ္မတရဲ့လှုပ်ဆောင်ချက်တွေပေါ်လွှတ်တော်ကော်မတီကစုံစမ်းမှုအစ်စ်တွေလုံးနေတာနဲ့အတူဖြစ်နိုင်ခြေတွေကိုလမ်းဖွင့်လာခဲ့ဖြစ်ပါလေ။